ကျောင်းစီတက်နဲ့ကရင်နီပူးပေါင်းတက်တို့ကြားမှာထိတွေ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ဒီမော့ဆိုမြို့နယ်ကဒေါ်တမကြီးဒေါ်ညင်းခုဒေါ်ဆိုဖြာကျေးရွာတွေမှာတော့ဒေသခံပြည်သူတွေအကုန်လုံးရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအပိုင်းထဲမှာထိတွေ့တိုက်ပွဲတွေကမရှိတော့ပေမဲ့စိတ်ချရတဲ့အနေအထားမဟုတ်လို့ဒေသခံတွေရွာတွေကိုပြန်မဝင်ဖို့ကိုလည်းသတိပေးနေကြပါတယ်
ကျောင်းပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်ကဒေါ်တမကြီးဒေါ်ညင်းခုဒေါ်ဆိုဖြာကျေးရွာတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ပွဲအခြေအနေကြောင့်ရွာလုံးကျွတ်ထွက်ပြေးခဲ့ကြရတာပါမလ၂၄ရက်နေ့ပြီးခဲ့တဲ့တောက်ချာနေ့ကစပြီးအဲ့ဒီဒေသတွေမှာထိတွေ့တိုက်ပွဲတွေမရှိတော့ပေမဲ့အချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့အခြေအနေမှာရှိနေလို့ဒေသခံတွေရွာထဲ
ဟုတ်ပါဒီလိုရှိနေကြတော့နေသားအချိန်မရွေးဖြစ်နိုင်တယ်ပေါ့အချိန်မရွေးတိုက်ပွဲဖြစ်နိုင်တယ်စစ်ကောင်စီကစစ်မျက်နှာတွေအများကြီးဖွင့်ပြီးတော့မှဒါစစ်ကြောင်းထိုးနေရရှိတယ်ပေါ့နော်ဆိုအဲ့ဒီနေရာတွေလည်းတော့ချက်ဟိုဒီလိုတိုက်ပွဲတော့ရှိနေသေးပဲပေါ့နော်ရှိနေသေးပဲပြင်းထန်တာနဲ့မပြင်းထန်သေးတာအဲ့လိုနေသားမပြင်းထန်လိုက်မပြင်းထန်လိုက်အဲ့လိုနေသားလိုက်ရှိတယ်ပေါ့လေဟုတ်အဲ့အမျိုးအခြေအနေတစ်ခုကြောင့်မလို့ဒေသခံအနေနဲ့ဟိုဒီတိုက်ပွဲအတန်ဒီမကြားရဘူးဆိုပြီးမှပြန်လာမျိုးတွေပေါ့နော်အိမ်ပြန်ကြည့်လာမျိုးတွေဒီကြွားပြန်ချင်တာအဲ့ဒီကြွားပြန်ချောင်းကြည့်တာမျိုးတွေဟိုမလောက်ကြဖို့ပေါ့နော်မလောက်ကြဖို့ကျွန်တော်လည်းတက်ပြီးတော့မှတိုက်တွန်းလို့ပါတယ်ဟုတ
်ထိတွေ့တိုက်ပွဲမရှိတော့ဘူးဆိုပေမဲ့စစ်ကောင်စီဘက်ကပြစ်ခတ်တာတွေဆက်ပြီးရှိနေသလိုကြွားထဲမှာနေရာယူထားတဲ့အခြေအနေရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကမတ်လ24ရက်ပြီးခဲ့တဲ့တောက်ချာနေ့နေ့လယ်12နာရီဝန်းကျင်မှာဒေါက်တမကြီးကြေးရွာတဲ့လေကြောင်းကနေပြစ်ခတ်တာတွေရှိခဲ့တယ်လို့ကင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ပြန်ထားပါတယ်ဒေါက်တမကြီးကြေးရွာလမ်းမပေါ်ကနေအိမ်တရားဝန်းကျင်လဲမိလောင်ခဲ့တယ်လို့ KNDF ဗဟိုသတင်းနဲ့ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
။အထူးသဖြင့်ပွဲရတော့ဒီ23ရက်နေ့ထိဖြစ်တယ်ပေါ့လေ။ဆက်ကောင်းနေ့ထိအပြင်းထန်ဖြစ်ခဲ့တယ်ပြီးတော့24 25ဒီမှာဒီနေ့ထိတော့ဒါဘလော့ဖဲထိတွေ့မှုလည်းမရှိသေးဘူးပေါ့။ဟုတ်စစ်ကောင်စီကဒီစစ်ကြောင်းဆထုတ်ကြရပါတော့နော်။မက်ဆာရှိရနေကိုလည်းနေတော့ဆထုတ်လို့ဆိုတော့အဲ့ကတည်းကဒီတော်မကြီးတော်ကြီးကူတော်စောပြဆိုတဲ့အဲ့ဒီရွာလေးပေါ့အဲ့ဒီရွာလေးအကုန်လုံးကတော့ဒီရခိုင်လေးအကုန်လုံးရွာလုံးကျုပ်ပေါ့လေဆီချောင်သားကြီးပြမရှိတော့ဘူးပေါ့နော်မရှိတော့ဘူ
းကရင်ပြည်နယ်ဘော်လခဲမြို့နယ်နဲ့ဒီမော့ဆူမြို့နယ်မှာမှလ၈ရက်နေ့ကတည်းကစစ်ကောင်စီနဲ့ကရင်ပြည်ပေါင်းတပ်တွေထိတွေ့တိုက်ပွဲဖြစ်ခဲ့တာပါထိတွေ့တိုက်ပွဲဖြစ်ခဲ့ကြတဲ့ဒေါက်တမကြီးဒေါ်စောပြတော်ကြီးကူကျေးရွာတစ်ချောင်းမှာစီရေးလှုပ်ရှားတာတွေဒီကနေ့အထိရှိနေတယ်လို့ KNDF တာဝန်ရှိသူကပြောပါတယ်
ဒီတော့ညခုတော့ဆော်ဖျားဒေါ်ရမကြီးဆိုတာတစ်ဆက်တည်းပေါ့နော်ကျော်ကြီးကတစ်ဆက်တည်းပဲအဲဒီရွာ၃ရွာလုံးမှာဆိုတော့စစ်ကောင်စီကဒီအဆွဲထားတယ်ပေါ့နော်တဆွဲထားတယ်သူရဲ့စစ်ကောင်စီနေရှိတယ်ဆိုတော့အဲ့လိုနေသားတစ်ခုမှာဘလူမဘသူမဆိုတော့ပြန်လို့မရဘူးပေါ့ပြန်ရင်အနေနဲ့များတယ်ပေါ့နော်အနေနဲ့တစ်ခုဖြစ်နိုင်တယ်တချို့ဒေသခံတွေကတော့ရှိတယ်လေနော်ဟိုတကယ်အဖိုးဖွားတွေဆိုလို့ရှိရင်လည်းသူတို့အိမ်ကိုပြန်ကြည့်ရှင်တာမျိုးတွေတကယ်အဲ့ကိုလွှမ်းတာမျိုးတွေပေါ့နော်ပြန်ချင်တာမျိုးတွေရှောင်ကြည့်ချင်တာမျိုးတွေရှိရလေဘတော်တော်စားလူမျိုးတွေတော်ပြီမှာဆုံးလို့ပေါ့နော်အဲ့လိုမျိုးတွေပါတဲ့ခါကျရင်ခုနကကြောရဲ့ဒီစစ်ကောင်စီတပ်တွေနဲ့တွေ့ပြီးတော့ဖမ်းဆီးရတာမျိုးတွေတော့လက်ဆက်ဆဲတာမျိုးတွေတပ်ဖြတ်ခံရမျိုးတွေဖြစ်မှာဆုံးလို့ပေါ့နော်ဟုတ
်စစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေအပြန်အလှန်ပစ်ခတ်မှုတွေရှိနေတဲ့ KNY ပြည်နယ်မှာအရသာထိကတိတ်ဆုံးတာတွေစစ်ပေးဆောင်နေရတဲ့အခြေအနေကအရေးအတွက်ပိုများလာနေတာပါလေကြောင်းပစ်ခတ်တာတွေကြောင့်နေအိမ်မီးလောင်ပျက်စီးတာရွာလုံးကျွတ်ထွက်ပြေးရတဲ့အခြေအနေတွေနဲ့ဒေသခံတွေရင်ဆိုင်နေကြရတာပါထိတွေ့တိုက်ပွဲအတွင်းအပြန်အလှန်ထိခိုက်ဒေဆုံးတာတွေရှိနေပြီးစစ်ကောင်စီဘက်ကဒေဆုံးသူဦးရေပိုများတယ်လို့တော်လိုင်းအင်အားစုတွေဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီအခြေအနေနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ